ကရင်မျိုးသားစီယုံ KNU တပ်မဟာတင်းနေမြေတထုံခရိုင်ဘီလင်းနဲ့တထုံမြို့သားမှာရှိတဲ့ရွှေရောင်ပြတံတားကိုကရင်မျိုးသားလူမျိုးရေးတပ်KIA လေးPDF ပူးပေါင်းတပ်တွေကမနေ့ညတော့ကမိုင်းခွဲဖြက်စီလိုက်ပါတယ်မိုင်းခွဲဖြက်စီမှုအတွင်းမှာတော့အင်စီကတုံးစီတံတားကိုထိုးချပြီးတော့ဒီလူတအူးအသက်ဆုံးခဲ့ရပါတယ်ဒီကနေ့တံတားဖောက်ခွဲခံရတဲ့နေရာကိုလာပြီးတော့ကြီးစုတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိ ထားပါတယ်ရှင်
။ရန်ကုန်မော်လမြိုင်ရဝီကားလမ်းမကြီးပေါ်မှာရှိတဲ့ဘီလင်းမြို့နယ်တဲကချွေရောင်ပြတံတားကိုကရင်မျိုးသားအစည်းအရုံး KNL တက်ရင်းနှစ်နဲ့ပူးပေါင်းတက်တီကဇွန်လ28ရက်နေ့ညပိုင်းမှာဖောက်ခွဲဖျက်ဆီးလိုက်လို့တံတားပေါ်သွားနေတဲ့ကားမစီတံတားအောက်ကိုထိုးကြပြီးတိမ်မောက်ခဲ့တာကြောင့်လူတဦးသေဆုံးပြီးဒဏ်ရာတချို့ရရှိခဲ့တယ်ဆိုပြီး KNL PD ရဲ့ပူးပေါင်းတက်ဖွဲ့ကပြောပါတယ်
။ KNL တမဟာဒီတိုင်ရင်းနဲ့အဖွဲ့ရဲ့တိုင်ရင်းမှတစ်ခွဲသုံးပေါ့နော်အဲ့ဒီကတော့တိုင်ရင်းတစ်ခွဲသုံးပေါ့အဲ့ဒီအဖွဲ့ရဲ့အဲ့ဒီဘက်မှာသူရဲ့ဒီ PD ရဲ့ပေါ့နော်ပြီးနေနေကဲ PD ရဲ့အဖွဲ့တွေပေါ့အဲ့ဒီကပူးပေါင်းလို့တာမှာအော်နောက်ပြီးဘီနီပါကားထားရင်ပေါ့ပူးပေါင်းပေါ့မှာပထမတော့မိုင်းခွဲရဲ့အချိန်မှာကတော့ဒီမှာဟိုတယောက်ကတော့ပြင်းပြင်းပြင်းပြင်းရဲ့နှစ်ယောက်ကတော့ထိခိုက်တယ်ပေါ့နော
်မင်းညကဒီဖြစ်ရပြီးဒီကနေ့ဇွန်လ29ရက်နေ့မနေ့ပိုင်းမှာလဲအဲ့ဒီနေရာကိုလာရောက်ကြည့်ရှုခဲ့တဲ့စစ်ကောင်စီလက်အောက်ခံဌာနဆိုင်ရာဝန်ထမ်းတွေကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်ဒီကနေ့မှလည်းထိခိုက်သေးဆုံးမှုတွေရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်။တရားမိုင်းခွဲခံရမှုကိုစစ်ဆေးဖို့ရောက်လာတဲ့အမှတ်3တုံညာဖြစ်လေလေးချောင်းရံကားကိုရိတ်တက်ရင်းပထုံမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ဝင်တွေအမှတ်3တုံညာဖြစ်လေလေးချောင်းရံကားကိုရိတ်တက်ကတာဝန်ရှိသူတွေအမှတ်9စစ်အခြေခံလေးချင်းရိတ်တက်ကတာဝန်ရှိသူတွေကိုပူးပေါင်းတပ်ဖွဲ့တွေကဒရုန်းနဲ့ဘုံခွဲတိုက်ခိုက်တာတွေဆက်လုပ်ခဲ့တာလို့သိရပြီးထိခိုက်သေးဆုံးမှုတွေရှိတယ်ဆိုတာနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ဖို့နေမြေခံဌာနဆိုင်ရာတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဆီအောင်ပြတံတားဟာစစ်ကောင်စီဘက်ကထောက်ပို့လုပ်နေတဲ့တံတားဖြစ်တာကြောင့်အခုလိုမျိုးဖျက်ဆီးမှုတွေလုပ်တာဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။တံတားရဲ့3ပုံ2ပုံလောက်ပျက်စီးသွားပြီးကားလမ်းတလမ်းစာသာကျန်တော့တဲ့အတွက်ကားတွေပိတ်ဆို့မှုတွေလည်းဖြစ်နေပါတယ်ဒါပေမဲ့လမ်းနှစ်ဖက်ကကားတွေကိုတနည်းစီမောင်းခွင့်ပေးပြီးစစ်ကောင်စီကလုံခြုံရေးကိုတော့တင်းကျပ်ထားကြောင်းမျက်မြင်တွေ့ရှိသူတို့ကပြောပြပါတယ
်ဟိုပါဗောနမထွက်သေးတဲ့ကားကြတော့အကုန်လုံးကျက်လာကြတယ်လမ်းပေါ်ကားတွေကတော့တွန်းနေကြပါပထမဖြစ်တော့အဲ့ဒီတံတားခွဲတဲ့အချိန်မှာကားကျတော့တယောက်တည်တယ်လောလောဆယ်ကလည်းတင်းကျပ်တော့ဗောလောလောဆယ်ကတော့
ဒီနေ့မျိုးနဲ့အခြေဆိုင်စစ်ကောင်စီရဲ့အမြောက်တက်ရင်၃၄ကလည်းဒီဖြစ်ရပြီးဘီလင်းနဲ့တဝိုက်ကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်ဆိုပြီးဒေသခံတွေကပြောပါတယ်အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်လာတော့မတွေ့ရသေးပါဘူးရှင်